2010ရွေးကောက်ပွဲဟာပြည်သူတွေရဲ့ဆန္ဒမပါဘဲကြောက်စိတ်နဲ့လိန်လည်မှုနဲ့မျက်လှည့်ပြမှုနဲ့အာဓမနီးနဲ့ကျင်းပတော့မယ်။အကောင်းဆုံးကပြည်သူတွေရာနှုံးပြစ်မဲမပေးကြဘူးပဲ။ပြည်သူတော်လှန်ရေးကတော့မပြီးဆုံးသေးတာသိကြတယ်။ဒီမိုကရက်တစ်အင်အားစုတွေဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျောင်းသားတွေအလုသမားတွေလေသမားတွေပြည်သူတွေမှန်ကန်တဲ့ဘက်တစ်ဖက်မှာစုစည်းပြအောင်ပါပဲ။ငြိမ်းချမ်းရေးဒီမိုကရေစီရေးအတွက်ဆက်လက်ပြီးလက်တွဲကြအောင်ပါပဲ။ဒါကြောင့်1ကိုဂျိုးစီဝါအတွက်2ကိုဂျိုးစီဝါကာကွယ်ဖို့အတွက်3ပြည်သူလူထုနဲ့ဒီမိုကရေစီအင်အားစုတွေကိုနှိပ်ကွပ်အမြင့်ဖြတ်ဖို့အတွက်ပေါ်ထွက်လာမဲ့2010လွတ်တော်စစ်တပ်အစိုးရကိုပြည်သူတော်လှန်ရေးတွေဆက်လက်တိုက်ပွဲဆင်နွှဲရအောင်မှာမြေကြီးလက်ခံမလွဲပါပဲ။တော်လှန်ရေးကမပြီးဆုံးသေးမကြခင်ရပ်ပိုင်းအတွင်းကျင်းပမဲ့ရွေးကောက်ပွဲမှာပြည်သူလူထုအများစုမဲယုံမသွားဘဲနေကြလိမ့်မယ်။စာဝတ်နေရေးအတွက်လုံမန်းနေရပြီးဘာမှမထူးပါဘူးပဲဆိုတဲ့စိတ်ဓာတ်ကြောင့်ပဲဖြစ်တယ်။မဲယုံတေချာပေါက်သွားမဲ့လူတွေအများစုကလည်းစပလုံးရွေးတာလို့တစ်တီးပုတ်ရွေးထုတ်တဲ့ပုံစံနဲ့မကြိုက်တဲ့ပါတီကိုပယ်ပြီးဖြူသည်နီသည်ဝါသည်မဲသည်မဟုမဲပေးရေးအတွက်ပဲဖြစ်တယ်။ကျန်းဖို့ပါတီကတော့သူ့ဝင်တန်းတွေနဲ့ရိုးသားပြီးအကြောက်လွန်တဲ့မဲဆန္ဒရှင်တွေကြောင့်ပဲမိသားစုလိုက်ကြိုတင်မဲနေပဲကြားကန်ထားမယ်။ဘာပဲပြောပြောတကယ်ရွေးကောက်ပွဲမှာသူတို့ဘက်ကအလားအလာမကောင်းနိုင်ပါဘူး။တေချာပေါက်လိမ့်မယ်၊ညာမယ်၊အတ္တမနီးနဲ့အနိုင်ယူမယ်၊သူတို့ရာထားသူတွေနဲ့အစိုးရဖွဲ့မယ်။အသက်38နှစ်အောင်အရွယ်မှာပိုင်ဆိုးမဲ့အနာဂတ်လူငယ်နှလုံးသားတွေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးအနာတရဖြစ်ကြံမှာတော့စိုးရိမ်မိပါတယ်။ဒီအနာတွေမခံကျင်စိတ်တွေနဲ့အင်အားသစ်တွေဖြစ်လာပါစေ။